အာရှတိုက်နယ်တခြားနေရာတွေမှာပြန့်နှံ့နေတဲ့အသွင်ပြောင်းကြက်ငှက်တူကွေးရောဂါပိုးမျိုးကွဲတစ်ခုအပါအဝင်ကြက်ငှက်တူကွေးရောဂါပြန့်ဖြစ်လာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။လက်ရှိကာကွယ်ဆေးတွေကိုခုခံနိုင်စွမ်းရှိပုံရတဲ့ H5N1 2.3.2.1 လို့သိကြတဲ့ရောဂါပိုးမျိုးကွဲတစ်ခုကိုတရုတ်နဲ့ဗီယက်နမ်တို့မှာတွေ့ထားတယ်လို့ကုလသမဂ္ဂစန္ဒယိတ်ခန်းနဲ့စိုက်ပျိုးရေးဖွဲ့ FAO ကတင်းလာနေမှာပြောပါတယ်။ဒီလာတွင်းသေဆုံးသွားတဲ့6နှစ်အရွယ်မင်းကလေးငယ်လေးအပါအဝင်ကမ္ဘောဒီးယားနိုင်ငံမှာကြက်ငှက်တူကွေးရောဂါကြောင့်ဒီနှစ်အတွင်းလူ၈ယောက်သေဆုံးခဲ့ပြီလို့လည်း FAO ကပြောပါတယ် H5N1 ရောဂါပိုးကို2003ခုနှစ်မှာပထမဆုံးစတွေ့ခဲ့ပြီးအမြင့်ဆုံးအခြေအနေရောက်ခဲ့တဲ့2006ခုနှစ်မှာနိုင်ငံပေါင်း63နိုင်ငံပြန့်နှံ့သွားပါတယ်အဲဒီနောက်မှာရောဂါပိုးဖြစ်တဲ့နိုင်ငံအများစုမှာအိမ်မွေးကြက်ဘဲငှက်တွေကိုအစုအပြုံလိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်ရောဂါပိုးကိုရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်တရုတ်အီဂျစ်အိန္ဒိယအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံကလူတွေမှာရောဂါပိုးဆက်ပြီးဝင်နေဆဲရှိပါတယ်2010နဲ့2011ခုနှစ်အတွင်းကြက်ငှက်တူကွေးရောဂါပိုးသင့်တယ်လို့သတင်းပို့ခဲ့တဲ့ဖြစ်ရပ်ပေါင်း800လောက်ရှိခဲ့တယ်လို့ FAO ကပြောပါတယ်